Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်ဒီဇင်ဘာလ18ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
ကျွန်တော်ကတာညူပါဒီပါကစ္စတန်နိုင်ငံပါရှဝါကျောင်းကိုတာလီဘန်နေအင်ဂါနီကတိုက်ခိုက်မှုပေါ်မှာပါကစ္စတန်တာဝန်ရှိသူတွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်နေပြီဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အာနာရှင်ဟောင်းကင်ဂျုံအီလ်တည်ဆုံခဲ့တဲ့၃နှစ်မြောက်နှစ်ပတ်လည်နေ့ကိုမြောက်ကိုရီးယားကွန်မတီကောင်ဆောင်တွေကျင်းပနေကြပါတယ်။2015ဒီအမေရိကန်ပြည်ထောင်စုဆူကအသုံးစိတ်အားလုံးကိုဒီလွတ်တော်နှစ်ရပ်ကအတီးပြုတ်ပေးခဲ့တဲ့ဒေါ်လာ 1.1 ထရီလီယံဆူကအသုံးစိတ်ကိုသမ္မတဥဘာမားကနေပြီးတော့လက်မှတ်ထိုးပြဋ္ဌာန်းလိုက်ပြီဖြစ်ပါတယ်။ဆားတဲ့ဒီနိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားလို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးထုတ်လွှင့်မဲ့သတင်းဆောင်မတွေတဲမှာတော့ရိုးရွင်းနေတဲ့မြန်မာတရားစီရင်ရေးစနစ်ကိုစီမံကိန်းချပြုပြင်မယ်ဆိုတဲ့အကြောင်းအရင်ဆုံးကြားချရမှာပါ။အ
ဲ့ဒီလိုမဟာဗျူဟာမြောက်တဲ့စီမံကိန်းတွေကိုရေးဆွဲပြီးထုတ်ပြန်နေရုံနဲ့တော့မလုံလောက်သေးဘူး
။ဒါတော့တရားလွှတ်တော်ရှေ့နေကြီးဦးရောဘတ်ဆန်အောင်ပြောခဲ့တာဖြစ်ပါတယ်။မကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့ကလေးငယ်တွေအပါအဝင်လူရာနဲ့ချီတေးဆုံးခဲ့ရတဲ့ပါကစ္စတန်တာလီဘန်တွေရဲ့အကြမ်းဖက်မှုအပေါ်ကမ္ဘာတဝှမ်းရဲ့တုံ့ပြန်ချက်နောက်ကမ္ဘာအင်အားကြီးတရုတ်နဲ့အမေရိကန်တို့ရဲ့ဆက်ဆံရေးအခြေအနေနှစ်ချုပ်သုံးသပ်ချက်ကိုလည်းဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့နန်းလောင်တို့ကခြေညာပေးကြပါဦးရှင
်။ပါကစ္စတန်နိုင်ငံပါရှဝါကျောင်းကိုတာလီဘန်တွေအင်ကာနေလုံကတိုက်ခိုက်မှုအပေါ်မှာပါကစ္စတန်တာဝန်ရှိသူတွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေစပြီးတော့လုပ်နေပါပြီ။ကလေးငယ်132ဦးနဲ့ဝန်ထမ်း9ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပ်ပေါ်မှာတနင်္ဂနွေလုံးပူဆွေးဝမ်းနည်းမှုဖြစ်တဲ့ဒီကနေ့ကစပြီးတော့3ရက်ကြာပြုလုပ်မှလည်းဖြစ်ပါတယ်။အကြမ်းဖက်သမားတွေကိုတေတံပြစ်ပေးမှုဆိုင်းငံ့ထားတာကိုဝန်ကြီးချုပ်နဝက်ရှာရက်ကဒီကနေ့မှပြန်ပယ်ဖျက်လိုက်ပါတယ်။အကြမ်းဖက်သမားတွေကိုတေတံပြစ်ပေးဖို့2008ခုနှစ်ကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဒါကိုဒီမတိုင်ခင်ကဆိုင်းငံ့ထားတာပါ။အာဖဂန်နစ္စတန်နဲ့နေချင်းဆက်ပါကစ္စတန်အနောက်မြောက်ပိုင်းကတိုင်းဒေသလူမျိုးစုဒေသတွေမှာရှိတဲ့စစ်သွေးကြော်တွေကိုစစ်စင်တိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့လဲမစ္စတာရှာရက်ကကတိပြုပြောလိုက်ပါတယ်။တာလီဘန်တပုံတွေကိုပါကစ္စတန်စစ်တပ်ကစစ်စင်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဒီအင်ဂါနီတိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကပြောပါတယ်။ဒီတော့အတွင်းမှာပဲဒီပါကစ္စတန်စီးဦးစီးချုပ်ဖြစ်တဲ့ရာဟီရှာရက်နဲ့ပါကစ္စတန်ထောက်လိုင်းရေး ISI ရဲ့အကြီးအကဲရစ်ဝမ်အာကာရူနှစ်ဦးဟာထူးခြားခြားပဲအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်နေကြပါတယ်။အရင်တုန်းကတခါမှဒီလိုမျိုးတွားရောက်ဖူးတာမရှိတာကြောင့်အခုဒီခီးစဉ်ဟာအာဖဂန်နစ္စတန်ပါကစ္စတန်ဆက်ဆံရေးတိုးတက်မှုဖြစ်လာနိုင်တဲ့လက္ခဏာရပ်ဖြစ်တယ်လို့ VOA သတင်းတောက်ကပြောပါရတယ်။သူတို့ဟာအဲ့ဒီမှာတော့အာဖဂန်သမ္မတအရှရက်ဂန်နီနဲ့ဒီနောက်အာဖဂန်နစ္စတန်ကနေတိုးတက်တွေအကြီးအကဲအမေရိကန်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ရိုးနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ပါကစ္စတန်တာလီဘန်တွေဟာပါကစ္စတန်ရဲ့မြောက်ပိုင်းဝါဇီရစ်စတန်ဒေသကိုအသုံးပြုပြီးတော့အာဖဂန်တပုံတွေကိုအကူအညီပေးတာနေရာပေးတာတွေဟိုးအရင်ကတည်းကလုပ်ခဲ့ပါတယ်။အဲ့ဒီကနေနေဆက်ဖြတ်ကျော်ပြီးတော့အာဖဂန်ကိုတိုက်ခိုက်မှုတွေလုပ်ပါတယ်။အရင်အာဖဂန်သမ္မတဟောင်းဟာမစ်ကာဇိုင်းကလည်းဒီအာဖဂန်မှာရှိတဲ့တာလီဘန်တွေကိုပါကစ္စတန်စစ်တပ်ကအကူအညီပေးတယ်ဆိုပြီးတော့မကြာမကြာဆွဆွဲခဲ့ပူပါတယ်ပါကစ္စတန်ဘက်ကတော့ဒါကိုညှင်းဆို့လေးရှိပါတယ်ခင်ဗျာ
ဒီတိတိမဲ့အတွင်းဖြစ်သွားတဲ့ဆစ်ဒနီမြို့ကကော်ဖီဆိုင်အကြမ်းဖက်မှုကိုကျူးလွန်ခဲ့တဲ့သူဖြစ်တဲ့အကြမ်းဖက်မှုရာဇဝင်လည်းရှိတဲ့အီရန်နိုင်ငံဘွားအစွန်ရောက်သမားကဘလို့ကြောင့်ဒီလိုကြောက်စရာလုပ်ရက်လုပ်နိုင်ခဲ့တယ်ဆိုတာကိုစုံစမ်းသွားဖို့ဩစတြေးလျဝန်ကြီးချုပ်ကကတိပေးပြောကြားလိုက်ပါတယ်ဆစ်ဒနီမြို့က Lindt Chocolate Cafe ဆိုင်ထဲကို Man Haron Monis ကတနင်္လာနေ့ကဝင်ရောက်စီးနင်းခဲ့ပြီးလူ18ယောက်ကိုတစ်စက္ကန့်အဖြစ်ထိန်းသိမ်းထားခဲ့တာပါအသက်50အရွယ်အဲ့ဒီအကြမ်းဖက်သမားလို့တန်တရားရှိသူနဲ့တစ်စက္ကန့်2ယောက်တို့ကွန်မန်ဒိုတပ်ဖွဲ့ကကဖေးဆိုင်တွေကိုဝင်ရောက်စီးနင်းစဉ်တေဆုံသွားခဲ့ပါတယ်။ဩစတြေးလျရဲတွေကမော်နစ်အကြောင်းကိုတိထားပြီးသားဖြစ်ပြီးသူ့ရဲ့ဇနီးဟောင်းကိုတတ်မှုကြံရပါအဖြစ်အာမခံနဲ့လွတ်ထားပေးတဲ့သူလည်းဖြစ်ပါတယ်။ဒါအပြင်လိမ္မုတ်ဆိုင်ရာမတော်တရော်ပြုမှုအကြိမ်ပေါင်း40ကျော်နဲ့လည်းသူ့ကိုတရားစွဲထားတာပါ။သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ဝန်ကြီးချုပ်တုံးနီအက်ဘော့ကမော်နစ်ရဲ့ပြုမှုရာဇဝင်တွေစိတ်ပိုင်းဆိုင်ရာမတည်မငြိမ်ဖြစ်မှုတွေအပြင်အစွန်းရောက်တဲ့သူ့ကိုဘာကြောင့်စောင့်ကြည့်ထိန်းသိမ်းမထားရလဲဆိုတာကိုသိလို့တဲ့အကြောင်းဗုဒ္ဓဟူးနေ့ကပြောသွားခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့အာနာရှင်ဟောင်းကင်ဂျုံအီတည်ဆုံခဲ့တဲ့၃နှစ်မြောက်နှစ်ပတ်လည်နေ့ကိုမြောက်ကိုရီးယားကွန်မတီကောင်ဆောင်တွေကျင်းပနေကြပါတယ်။မြောက်ကိုရီးယားအစိုးရရုပ်တံတွေမှာတော့သူရဲ့ခေါင်းဆောင်ဟောင်းကင်ဂျုံအီနဲ့ကင်ဂျုံအီရဲ့ဖခင်ဖြစ်တဲ့ကင်ဟင်ဆူရုပ်ထုရဲ့ရှေ့မှာမြောက်ကိုရီးယားပြည်သူတွေတွားရောက်ပြီးတော့ပန်းစည်းချအလေးပြုကြတာကိုပြသနေပါတယ်။ကင်ဂျုံအီတည်ဆုံမှု၃နှစ်မြောက်အမှတ်တရအနေနဲ့အခုဗိုလ်တုံးနေ့မွန်းလွဲပိုင်းမှာမြောက်ကိုရီးယားနိုင်ငံတနန်တလျားကားတွေတင်မော်တွေယထားတွေကနေပြီးတော့ဟွန်တန်နေအော်တန်နေဆွဲပြီးတော့ဂုံပြုခဲ့ကြပါတယ်။ကင်ဂျုံအီးနဲ့သူ့ရဲ့ဖခင်ကင်ဆူးတို့နှစ်ဦးရုပ်လောင်းတွေထားရှိရာခွန်ဆူဆမ်နန်းတော်မှာကျင်းပတဲ့ဂုံပြုအခမ်းအနားကိုတော့မြောက်ကိုရီးယားထိပ်တန်းခေါင်းဆောင်တွေတက်ရောက်ပါတယ်။ မြောက်ကိုရီးယားနိုင်ငံဟာနိုင်ငံရေးအရာကင်မီတာစုပေါ်မှာပုဂ္ဂိုလ်အရာကူးကွယ်မှုနဲ့တည်ဆောက်ထားတာပါအခုဆိုရင်ပဲကင်မီတာစုရဲ့တတိယမျိုးဆက်အထိကိုမြောက်ကိုရီးယားနိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ်ကင်ဂျုံအီးဟာ2011ခုနှစ်ဒီဇင်ဘာလထဲမှာမမျှော်လင့်မဲ့ကွယ်လွန်သွားခဲ့တဲ့နောက်တာဖြစ်သူကင်ဂျုံအွန်းကအာဏာရရက်ကိုယူခဲ့ပါတယ်ကင်ဂျုံအီကွယ်လွန်မှု၃နှစ်ပြည့်တနင်္ဂနွေလဝန်ထဲကြေကွယ်မှုဖြစ်နေ၃ရက်ကြာတတ်မှတ်ထားတာကိုအခုဗုဒ္ဓဟူးနေ့ဟာနောက်ဆုံးရက်ဖြစ်ပါတယ်အခုအာဏာယူထားတဲ့ကင်ဂျုံအွန်းဟာလည်းအရင်သူ့ရဲ့ဖခင်မူဝါဒအတိုင်းပဲတိုင်းပြည်ကိုဆက်ပြီးတော့အုပ်ချုပ်နေတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကသူ့ရဲ့ရေတပ်ကိုခင်မင်အောင်လုပ်မဲ့စီစဉ်ကိုကြေညာလိုက်ပါတယ်ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးအတွက်တရုတ်နဲ့အငင်းပွားနေတဲ့အရေးမှာလည်းပါဝင်ပတ်သက်နေပါတယ်ဖိလစ်ပိုင်ရေတပ်အတွက်တိုက်လေယာဉ်နှစ်စီးရေရဟယာဉ်နှစ်စင်းနဲ့စစ်သည်မော၃စီးဝယ်ယူမယ်လို့ရေတပ်ဗိုလ်ချုပ်ကြီးစီဇာတက်ကတ်ကအပုဒ်ထုံးလေးကပြောပါတယ်တက်ကတ်ကတောင်ကိုရီးယားစပိန်နဲ့ပြင်သစ်တို့ကသူတို့ရဲ့စစ်သည်မော်တွေကိုရောင်းချဖို့အဆိုပြုတင်သွင်းပြီးအင်ဒိုနီးရှားနဲ့အီတလီတို့ကရဟယာဉ်တွေကိုရောင်းချဖို့ပြသကြတယ်လို့ဆိုပါတယ်ထိုင်ဝမ်ကတော့စစ်သည်မော်ဒါမှမဟုတ်တင်မောချင်းကခုအတွက်ဝယ်ယူနိုင်တဲ့နေရာတွေဖြစ်တယ်လို့သူကဆက်ပြောပါရယ်ဒီပြောဆိုကြေညာချက်ကိုဖိလစ်ပိုင်နိုင်ငံရဲ့အင်အားအကြီးဆုံးစစ်တင်ဘော BRP Giorgio Del Pilapo ကနေထုတ်ပြန်ခဲ့တာပါဒီစစ်တင်ဘောဟာအမေရိကန်တို့ရဲ့ကန်ဆောက်တပ်သုံးစီးရင်ဟောင်းလည်းဖြစ်ပါရယ် target ကအခုလိုရစ်တပ်ကိုခင်မင်အောင်လှုပ်ဆောင်ရတာဟာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့နဲ့လက်တလောဖြစ်ပေါ်လာတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးကြောင့်ဖြစ်လာတဲ့အချို့သောအရေးပေါ်ကိစ္စတွေကြောင့်ဖြစ်တယ်လို့ဆက်ပြောပါရယ်တရုတ်တို့ကနှစ်တရမ18တန်းမိုင်ပတ်လည်ရှိတဲ့ရေပိုင်နဲ့နီးပါးကိုသူ့ပိုင်နယ်လို့ပြောဆိုခဲ့တာကြောင့်ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့နဲ့ဆက်ဆံရေးတွေမတည်ငြိမ်ဖြစ်လာစေခဲ့ရတာပါပင်လယ်ကြမ်းမြင်ကနေတဘာဝတန်ငွေနဲ့ရေနံတွေရှာဖွေတွေ့ရှိခဲ့တာကြောင့်နိုင်ငံအချင်းချင်းကြားရေပိုင်နဲ့အငင်းပွားမှုတွေကြောင့်ဒီနှစ်ပိုင်တွင်အခြေအနေတွေတင်းမာလာခဲ့ရတာပါရှင
်ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗီအိုကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တန့်လွှင့်နေပါတယ်2015ခုနှစ်အတွက်အမေရိကန်ပြည်အောင်စုအစိုးရအေဂျင်စီအားလုံးနီးပါးအသုံးစရိတ်အတွက်လွှတ်တော်ညက်ကနေအတီးပြုတ်ပေးခဲ့တဲ့ဒေါ်လာ 1.1 trillion အစိုးရသုံးစရိတ်ကိုသမ္မတဥဘာမကနေပြီးတော့လက်မှတ်ထိုးပြသန်းပေးလိုက်ပါပြီ။အင်ကာနေတုံးကသမ္မတဥဘာမကလက်မှတ်ထိုးပေးခဲ့တဲ့မူကြမ်းထဲမှာအစိုးရသုံးစရိတ်ဆိုင်ရာချွင်းချက်ကြံတာကတော့ဒီအမိမီလုံခြုံရေးဝန်ကြီးဌာနပဲဖြစ်ပါတယ်။ဒါကြောင့်မလို့အမိမီလုံခြုံရေးဝန်ကြီးဌာနရဲ့သုံးစရိတ်ဟာခုဖေဖော်ဝါရီလကုန်အထိပဲရှိပါတယ်။အမေရိကန်ပြည်အောင်စုအတွင်းရှိတဲ့ဒီတရားမဝင်ရှေ့ပြောင်းလာသူတန်းနဲ့ချီသူတွေကိုနေရာရင်းပြန်ပို့မယ်ဆိုတဲ့ချင်းချောက်မှုကိုသမ္မတဥဘာမကသူ့ရဲ့အုပ်ချုပ်ရေးအမိန့်အာဏာနဲ့ပယ်ဖျက်မယ်ဆိုတာကြောင့်ဒါကို PRP ဟန့်တာတဲ့အနေနဲ့ Republican အမတ်တွေကအမိမြေလုံခြုံရေးဝန်ကြီးဌာနအသုံးစရိတ်တွေကိုကန့်တတ်ဖြစ်ခဲ့တာပါ Mr. ဥဘာမရဲ့အုပ်ချုပ်ရေးအမိန့်အာဏာအသက်ဝင်ဆောင်ရွက်မဲ့အသုံးစရိတ်တွေကိုဖျက်တောက်ပစ်ဖို့ Republican အထက်လွှတ်တော်မှ Ted Cruz ကအစိုးတင်သွင်းပြီးတော့မဲခွဲဖို့အဲ့ဒီဒီလွှတ်တော်မှာတောင်းဆိုခဲ့ပါတယ်အဲ့လိုမျိုးအခြေအနေကြောင့်လဲလွှတ်တော်တွေမှာဥပဒေအတည်ပြုနိုင်မှုအလားအလာဟာတောင်းပင်ရေမကျဖြစ်ခဲ့ရပါသေးတယ်လွှတ်တော်ကအတီးပြုတ်ပေးခဲ့တဲ့မူကြမ်းထဲမှာသူမကြိုက်တဲ့အပိုက်တွေတော့ရှိတယ်လို့သမ္မတဥဘာမကတောက်ကြနေတော့ငါပြောခဲ့ပါတယ်။ဒါပေမဲ့လည်းကျမကြီးအာမခံနောက်ရာသီဥတုဖောက်ပြန်ပြောင်းလဲမှုခလေးတငယ်ပညာရေးနဲ့အလုတ်ကင်သိရရှိရေးစတဲ့ဒီကိစ္စရက်တွေကိုဖြည့်ရှင်းဆောင်ရွက်သွားနိုင်မဲ့အပိုင်းတွေရှိတယ်လို့တော့ပြောပါတယ်။အခုလိုမျိုးလွှတ်တော်နှစ်ရက်ကနေပြီးတော့အစိုးရသုံးစိတ်မူကြမ်းကိုအတီးပြုတ်ပေးလိုက်နိုင်တာမို့လို့မနစ်တုန်းကဖြစ်ခဲ့တယ်လို့ဒီအမေရိကန်အစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်ရတဲ့အခြေအနေကိုတော့ရှောင်လွှဲနိုင်ခဲ့ပါတယ်ခင်ဗျာ။
ဥရောပတရားရုံးကပါလက်စတိုင်းစစ်သွေးကြောင့်အုပ်ထုဖြစ်တဲ့ဟားမတ်စ်ကိုဥရောပသမဂ္ဂရဲ့အကြမ်းဖက်အုပ်စုစည်းရင်းကနေပယ်ဖျက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂရဲ့အထွေထွေတရားရုံးကတော့သတင်းဌာနတွေနဲ့အင်တာနက်ကနေရတဲ့သတင်းအချက်အလက်တွေကြောင့်ဟားမတ်စ်တို့ကိုအဲ့ဒီစည်းရင်းထဲမှာမာယွန်းစွာထည့်သွင်းထားခဲ့တာလို့ဆိုပါတယ်။2001ခုနှစ်ကအကဲဖြတ်ဆန်းစစ်မှုတွေလုပ်ပြီးနောက်ထပ်အဖွဲ့12ဖွဲ့နဲ့လူပေါင်း29ယောက်ကိုစည်းရင်းထဲထည့်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ရဲ့အကြမ်းဖက်လုပ်ရတွေကိုလုတ်ပိုင်ခွင့်အာဏာပိုင်တွေရဲ့ဆုံးဖြတ်အတည်ပြုချက်အရဒီစည်းရင်းထဲကိုထည့်သွင်းခဲ့တာလို့ဥရောပသမဂ္ဂကဆိုပါရယ်ပုတ်ထူးနေမှာတော့အယူခံတင်သွင်းဖို့ခွင့်ပြုထားပါရယ်တရားရုံးကတော့ဟာမတ်စ်တွေကိုအကြမ်းဖက်အုပ်စုအဖြစ်စီးရင်သွင်းထားတာကြောင့်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုနောက်ထပ်3လသို့မဟုတ်တန်တရာတွေအပြည့်အစုံစစ်ဆေးပြီးချိန်အထိဆက်ပြီးထိန်းချုပ်ထားမယ်လို့ပြောပါရယ်ဒီဆုံးဖြတ်ချက်ကိုလည်းဟာမတ်စ်တို့ကအကြမ်းဖက်သမားအဖြစ်ဟုတ်မဟုတ်ဆက်ပြီးစစ်ဆေးဖို့လိုရင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုဆက်ပြီးထိန်းချုပ်ထားနိုင်အောင်လုပ်ရတာပါတရားရုံးထုတ်ပြန်ချက်ကြေညာတရားရုံးထုတ်ပြန်ကြေညာချက်ထဲမှာတော့အခုဆုံးဖြတ်ချက်ဟာတရားရုံးရဲ့လှုပ်ထုံလုံနေအတိုင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးဟာမတ်စ်တို့ရဲ့လှုပ်ရက်ကအကြမ်းဖက်အုပ်စုရဲ့လှုပ်ရက်ဟုတ်မဟုတ်ဆန်းစစ်ခဲ့တာမဟုတ်ဘူးလို့အလေးနဲ့ဖော်ပြထားပါရရှင်
။ပ ပါလက်စတိုင်းပိုင်တဲ့နေမီတွေကနေပြီးတော့အစ္စရေးဆုတ်ခွာပြီးဘူးနောက်ဆုံးရက်သတ်မှတ်ပြီးမဲ့ဆိုပြချက်မူကြမ်းကိုလူညွေးကောင်စီကိုတင်သွင်းသွားမယ်လို့ပါလက်စတိုင်းတွေကပြောပါတယ်အမေရိကန်ဘက်ကတော့ဒီဆိုလူညွေးကောင်စီမတင်နိုင်အောင်ပိတ်ပင်သွားမယ်လို့သတိပေးနေပါတယ်အစ္စရေးပါလက်စတိုင်းညီနေသဘောတူညီချက်အတွက်နှစ်နှစ်ကြာချိန်စရာဆွဲထားတဲ့အစီအစဉ်ဖြစ်ပြီးတော့အဲ့ဒီဆိုကိုမဲခွဲနိုင်အောင်လို့အခုဗိုလ်တော်ဦးနဲ့လူညွေးကောင်စီကိုတင်သွင်းမယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံမတ်ကြီးကပြောဆိုသွားတာဖြစ်ပါတယ်နောက်ဒီတံမိုးကျလာတဲ့ရုရှားငွေကြေးကိုပြန်လဲအားကောင်းအောင်လှုပ်ဆောင်မယ်ဆိုပြီးတော့ရုရှားကနေပြီးတော့ပြောဆိုလိုက်တဲ့နောက်အခုဗိုလ်တော်ဦးနေမှာရုရှားရူဘယ်ငွေကြေးတံပိုးအနည်းငယ်ပြန်တက်လာပါတယ်။ရုရှားရူဘယ်ငွေတံပိုးအလွန်မင်းတံပိုးကျနေတာကြောင့်မလို့ငွေတံပိုးတည်ငြိမ်တဲ့အထိဒီအရန်ထားရှိတဲ့နိုင်ငံခြားငွေကြေးတွေကိုရောင်းချသွားမယ်ဆိုပြီးတော့ရုရှားဗန်နိုင်းငွေကြီးကပြောဆိုခဲ့တာပါ။ဒီနောက်မှာအခုဗိုလ်တော်ဦးနေနေ့လယ်ပိုင်းမှာရုရှားငွေဟာ900ကျပ်နှုန်းလောက်ပြန်ပြီးတက်လာပါတယ်။ဒေါ်လာကို64ရူဘယ်ငွေစီပေါက်ပါတယ်။အရင်ကဆိုရင်ဒေါ်လာကို80ရူဘယ်အထိကိုဈေးကျဆင်းသွားတဲ့နောက်အခုလိုမျိုးအနည်းငယ်ပြန်တက်လာတာဖြစ်ပါတယ်။ရုရှားရူဘယ်ငွေတန်ဖိုးဟာဒီနှစ်အတွင်းမှာဆိုရင်ဒီအနောက်နိုင်ငံကြီးတွေရဲ့ငွေကြေးတွေထက်60ရာခိုင်နှုန်းနီးပါးကိုကျဆင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်တဲ့ရင်တွေကိုကိုသားညုံနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ပြည်ထောင်စုတရားလွှတ်တော်ချုပ်အနေနဲ့မြန်မာနိုင်ငံရဲ့တရားရုံးတွေဝန်ဆောင်မှုမြင့်တင်နိုင်ဖို့တရားစီရင်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းတရားထားပြီးဆောင်ရွက်မယ်လို့ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာစံသတ်မှတ်ချက်တွေအာရှပစိဖိတ်ဒေသရင်းနိုင်ငံတွေရဲ့တရားရေးစံသတ်မှတ်ချက်တွေကိုလေ့လာပြီးဒီစီမံကိန်းကိုစီမံချက်ထားဆောင်ရွက်မှာလို့လည်းပြောပါတယ်။ဒါပေမဲ့နှစ်ပေါင်း60ကျော်ရွေးရင်းခဲ့တဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးကိုဒီစီမံကိန်းကဘလောက်တက်မှတ်နိုင်မလဲဆိုတာပြည်တွင်းကတရားလွှတ်တော်ရှေ့နေအတိုင်းအဝိုင်းကစောင့်ကြည့်နေကြပါတယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်တစ်ချောင်းလုံးမှာရောစေဆွဲလက်ထက်တစ်ချောင်းလုံးမှာပါယိုရင်းရိုင်နေနေတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကိုအခုဆောင်ရွက်မဲ့တရားမျှတမှုအတူတကွမြင့်တင်ရေးတရားစီရင်ဆိုင်ရာ၃နှစ်မဟာဗျူဟာစီမံကိန်းကတက်မှတ်နိုင်မလားဆိုတာကိုပြည်တွင်းကတရားရေးအတိုင်းအဝိုင်းကစိတ်ဝင်စားရှိနေကြပါတယ်။ဒီနေ့ရက်စွဲနဲ့ပြည်တော်စုတရားလွှတ်တော်ဂျိုကထုတ်ပြန်လာတဲ့ဒီစီမံကိန်းဟာစက်ကူပြူစီမံကိန်းတည်းရဲ့မဖြစ်ဖို့လိုတယ်လို့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်အောင်က VOA ကိုပြောပါတယ်
။ကျွန်တော်အနေနဲ့ပြောချင်တာကတော့အဲ့ဒီလိုမဟာဗျူဟာမြောက်တဲ့စီမံကိန်းတွေကိုရေးဆွဲပြီးထုတ်ပြန်နေရုံနဲ့တော့မလုံလောက်သေးဘူး။လက်တွေ့ကြတဲ့စီမံကိန်းအကောင့်တွေပေါ်မှုတွေကိုမဆောင်ရွက်နိုင်သေးနဲ့ဆိုရင်တော့စက်ကူပြူစာရန်တစ်ခုသာဖြစ်နေပါလိမ့်မယ်။အဲ့ဓာရီကိုလုပ်ဖို့ဆိုလို့ရှိရင်တော့လက်တွေ့တရားခွင်မှာအမှုလိုက်နေတဲ့ရှင်းနေတွေကိုပါဖိတ်ခေါ်ပြီးတော့တရားစီရင်လောကတိုးတက်ရေးကိုဘယ်လိုဆောင်ရွက်မလဲဆိုတာဆွေးနွေးတိုင်ပင်ညှိနှိုင်းသင့်တယ်
တရားစီရင်သုံးနှစ်မဟာဗျူဟာစီမံကိန်းကိုပြည်အောင်စုတရားလွှတ်တော်ချုပ်ယုံကစီမံကိန်းရေးဆွဲအဖွဲ့ကနေပြီးတော့တရံကလုံးတိုင်းတာနဲ့ဆောင်ရွက်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာစံသတ်မှတ်ချက်တွေအာရှပစိဖိတ်ဒေသရင်းကတရားစီရင်ရေးပြုပြင်ပြောင်းလဲမှုတွေကိုလေ့လာပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်အခုဆောင်ရွက်မဲ့စီမံကိန်းဟာနှစ်ပေါင်း60ကျော်ရိုင်နေနေတဲ့မြန်မာနိုင်ငံတရားရေးလောကအတွက်တော့ကောင်းမွန်တဲ့သတင်းဖြစ်ပေမဲ့ဒီစီမံကိန်းဘလောက်ထိအကျိုးသက်ရောက်မှုရှိအောင်ဆောင်ရွက်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အကြောင်းစီးပွားရေးနဲ့ဥပဒေရေးအကြံပေးဦးတင်တန်းအောင်က VOA ကိုပြောပါရစေ
။ Government Media ပေါ့နော်။အစိုးရရဲ့ဒီအားနဲ့ထုတ်ပြန်ကြေညာလိုက်တဲ့ဒီသတင်းလေးကတော့ကောင်းတဲ့သတင်းလေးတစ်ခုဖြစ်တယ်လို့ပြောရမှာပေါ့။နော်။နှစ်ပေါင်းများစွာဆက်စားပစ္စည်းတွေရဲ့တရားရေးခဏကိုဘလို့မြင့်တင်ကြတာမှန်ကန်တဲ့တရားစီရင်စနစ်နဲ့ဒီလိုယုံကြည်တက်ဝင်လာအောင်ဥပဒေပေါ်မှာယုံကြည်တက်ဝင်လာအောင်ဘယ်လိုပြုပြင်မလဲဆိုတာတော့အဲ့ဒီစီညာတဲ့သူနဲ့အဲ့အဖွဲ့စည်းရဲ့စွမ်းယူဆရာတို့ကစောင့်ကြည့်ရမယ်လို့ပြောပါပေါ့
ဒီစီမံကိန်းဆောင်ရွက်မဲ့အပေါ်မှာကြိုးစားမှုတချို့လည်းရှိနေပါတယ်ပြည်နယ်နဲ့တိုင်းတရားသူကြီးအငိမ့်စားဦးမောင်ကြီးကတော့တရားရေးလောကအပေါ်ကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်လာမယ်ဒီစီမံကိန်းကိုကြိုးစားတယ်လို့သူကပြောပါတယ
်ကြိုးစားပါတယ်တရားစီတိုးတက်ကောင်းမွန်အောင်လုပ်တဲ့ကိစ္စမှန်တယ်များဘယ်လိုပဲလုပ်လို့ဘယ်လိုပုံစံနဲ့လုပ်လို့တိုးတက်ကောင်းမွန်လာရဲဆိုကျွန်တော်တို့ကကြိုးစားတယ်လက်ခံတယ်ဖြစ်စေခြင်းနဲ့နော်အဲ့လိုစီမံချက်ကျွန်တော်တို့တခါမှမရှိဘူးပေါ့အခုတော့ကျွန်တော်တို့ဒိဋ္ဌာရီမှာတွေ့ရတာပေါ့လေကျွန်တော်ထက်ထက်ဝင်တော့ဒီချာမသိဘူးဗျအဲနိုင်ငံသားဟိုတရားရေးအကြီးအကဲတွေနေပါလက်မှတ်ရေးထိုးတာတွေပါတယ်တော့ကျွန်တော်ကြားရတယ်အရင်တော့ကျွန်တော်တိတ်ပြောမရှိဘူးကိုယ်နိုင်ငံတွင်းမှာကုပြည်ရေးမှာပြည်သူတရားစီဟိုလောက်သားပြည်သူကျုပ်တရားစီစသဖြင့်ပေါ့ဗျအဲ့လိုပဲကျွန်တော်တို့ကိုကြီးခုံအောင်လည်းလုပ်ကြတာပဲအဲ့လိုတုံ့ပြန်ချင်တဲ့ငွေတွေပေါ်တော့တခါမှတရားစီရင်တရားစီရင်လုပ်ငန်းလုပ်တဲ့အခါမှာဘယ်လိုချောမှုအောင်လုပ်မလဲ အားကြီးကြည့်အောင်ဘယ်လိုလုပ်မလဲမိမတ်တာမမကန်ကပြည့်အောင်ဘယ်လိုလုပ်မလဲအဲ့ဒါကိုကျွန်တော်စဉ်းစားပြီးဆွေးကြည့်ရမှာပေါ့
တရားရေးဝန်ဆောင်မှုအစစ်မြစ်တင်မဲ့ဒီသုံးနှစ်စီမံကိန်းကိုပြည်သူတရားလွတ်တော်ဂျိုးရဲ့မဟာဗျူဟာစီမံကိန်းလက်တွေ့အကောင်အထည်ဖွဲ့ရေးကော်မတီကကြီးကြပ်မှလည်းဖြစ်ပါတယ်။ဒါ့အပြင်ပြည်ပြည်ဆိုင်ရာမိဖက်တရားရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။သုံးနှစ်စီမံကိန်းထဲမှာတော့တရားရုံးတွေကိုအသုံးပြုနေတဲ့ပြည်သူတွေရဲ့ကျေနပ်မှုတွေကိုတိုင်းတာမှာဖြစ်တယ်လို့တရားရုံးဝန်ဆောင်မှုလုပ်ငန်းတွေမှာပြည်သူတွေသတင်းချက်လက်ရအောင်ဆောင်ရွက်ပေးတာ၊ပူကင်းလုပ်ငန်းစဉ်တွေကိုအချိန်နဲ့တပြင်းညီဆောင်ရွက်ပေးတာမျိုးရှိမရှိတိုင်းတာတွေအပြင်တရားသူကြီးတွေရဲ့ဂုဏ်သိက္ခာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းပို့ချပေးမှာဖြစ်တယ်ဆိုပြီးတော့ပါစီတာကိုတွေ့ရပါတယ်ခင်ဗျာ။
သရရှင်တို့မြို့တူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးပိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုတိုက်ရိုက်လီလိုက်အစီအစဉ်မှာဝေမျှပြောပြစေခြင်းပါလဲလာမယ့်စနေနေ့ဒဇမလ20ရက်နေ့ညပိုင်းလီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်ဖို့အတွက် view မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေခြင်းပါလဲတရရဲ့ဝေမဆွေးနေနိုင်မှုဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကို email နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။စနေနေ့ည9:00နာရီတရရဲ့လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုကျမတို့တော်ရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုတက်လက်တင်ပြပေးပါမယ်။ပါကစ္စတန်နောက်မြောက်ပိုင်းပက်ရှဝါဒေသမှာမနေ့ကတာလီဘန်အကြမ်းဖက်သမားတွေစာတင်ကျောင်းနဲ့ဝင်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်ကျောင်းသားတွေတေဆုံးခဲ့ရတဲ့ဖြစ်ရပေါ်ကဘာတဝမ်းကပြစ်တင်ရှုတ်ချနေကြပါတယ်စစ်တပ်ကဖွင့်ထားတဲ့ကျောင်းထဲမှာမနေ့စောစောတနက်သမားတွေဝင်ပြီးပြစ်ခတ်ခဲ့တဲ့အတွက်ကလေးငယ်အများစုပါတဲ့လူ150လောက်တေဆုံးခဲ့ပြီးနောက်ထပ်120လောက်လည်းထိခိုက်ဒဏ်ရာရထားပါတယ်ဝါဇီရစ်စတန်မြောက်ပိုင်းတာလီဘန်အခြေစိုက်စခန်းတွေကိုပါကစ္စတန်စစ်တပ်ကထိုးစစ်ဆင်မှုအပေါ်လက်တုံပြန်တိုက်ခိုက်တာလို့တာလီဘန်တွေဘက်ကပြောဆိုထားပါတယ်။ VOA သတင်းတောက်ဇလာဆာဟုတ်သတင်းပေးပို့ထားတာကိုကုသိန်းထိုင်ဦးကပြောပြပေးမှာပ
ါ။မနေ့ကအင်ကာနီတိုက်ခိုက်ခံရမှုကြားတေဆုံးခဲ့သူအများစုကကျောင်းသားတွေပါ။သူတို့ကိုမြေမြို့တကြိုခဲ့ကြပါတယ်။ရာဇာခန်ဟာအသက်15နှစ်အရွယ်တောင်ဆုံးရှုံးခဲ့တဲ့ကျောင်းသားမိဘတယောက်ပ
ါ
သူကျောင်းပြန်လာမယ့်အချိန်ကိုမိသားစုကအမြဲမေးနေခဲ့ကြတာပါအခုတော့သူ့ရင်ပန်းနဲ့လည်းမှကြီးစံရာတွေနဲ့ဆုံးသွားခဲ့ပါတယ်ကျွန်တော်ဒီထက်ပိုပြီးတော့မပြောပြရစီနဲ့လို့ရာဇာခန်ပြောသွားခဲ့တာပါပါကစ္စတန်ဝန်ကြီးချုပ်နဝါ့စ်ရှရက်ဖ်ကတော့ပက်ရှဝါဒေသကိုမနေ့ကသွားပြီးတေဆုံးခဲ့သူတွေနဲ့ကြံခဲ့တဲ့ကလေးငယ်တွေရဲ့မိသားစုတွေကိုတွေ့ဆုံနှစ်သိမ့်ပါတယ်နေပေါင်းများစွာအတွင်းအဆိုအဝါသုံးသွေးထက်သန်ယူတိုက်ခိုက်မှုကိုကြုံလဲရတဲ့တိုက်ခိုက်ခံရတဲ့နေရာကိုလည်းဝန်ကြီးချုပ်နဝါ့စ်ရစ်သွားရောက်ပါတယ်။သူကအခုလိုပြောပါတယ
်။မဲဆမစ်တောင်းကေဂျပ်တကေဒက်ရှယ်ဂါဒီစ
်တပ်ကြီးမှာအကြမ်းဖက်မှုတွေကိုအမြစ်ကနေလုံးဝမဖယ်ရှားနိုင်သေးတော့စစ်နဲ့ဒီလိုဖြစ်ဆိုးတွေဆက်ရှိနေဦးမယ်လို့ကျွန်တော်ထင်ပါတယ်
။လုံခြုံရေးအဖွဲ့တွေလိုဝေထားတဲ့သတင်းသမားတွေကကျောင်းထဲကိုဝင်လာပြီးစာသင်ခန်းတွေထဲမှာမြင်မြင်သမျှဘယ်သူဘဝမခွဲခြားပဲပြစ်ခတ်တိုက်ခိုက်ခဲ့တာလို့ပြင်းပြင်းထန်ထန်တွေကပြောပါလေတိုက်ခိုက်မှုအတွင်းမှာဂျက်ဖက်သမား6ယောက်လည်းတေဆုံးသွားခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါလေဒီလိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပါကစ္စတန်နိုင်ငံသူနိုင်ငံသားတွေအတွက်ဝန်ထမ်းစကားပြောဆိုခဲ့ပါလေ
ဒီလိုအကြမ်းဖက်မှုဟာအသည့်တရားရှိတဲ့လူတိုင်းကိုဒေါသဖြစ်စေသလိုတုံ့လုံစေပါတယ်ကျွန်တော်တို့အားလုံးအပြင်းထန်ဆုံးအတုံးနှုံးနေနဲ့တိုက်ခိုက်မှုကိုရှုံချပါတယ်
အိန္ဒိယအာဖဂန်နစ္စတန်မှာရှိတဲ့တာလီဘန်တွေကတော့အပြစ်မဲ့ကလေးတွေကိုတတ်တာကသူတို့ရဲ့မူဝါဒမဟုတ်ဘူးဆိုပြီးငြင်းဆိုနေပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကတာလီဘန်တွေရဲ့တပ်ဖြတ်မှုကြောင့်မသေးုံတမဲထိခိုက်ဒဏ်ရာရခဲ့သူမကြာသေးခင်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့တဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဇက်ဖ်ဆိုင်ကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောဆိုပါလေ
And now it is time that we unite and
ဒီအချိန်ဟာကျမတို့အားလုံးညီညွတ်ရမယ့်အချိန်ပါနိုင်ငံတကာအတိုင်းအဝိုင်းကိုရောပါကစ္စတန်နိုင်ငံကကောင်းဆောင်တွေနိုင်ငံရေးပါတီတွေလူတိုင်းကိုကျမတောင်းဆိုပါရယ်ဒီအချိန်ဟာအားလုံးလက်သွဲပြီးကလေးငယ်တွေအားလုံးလုံခြုံမှုရှိတဲ့ဒန်းလူကြီးများပညာသင်ကြားခွင့်ရှိတဲ့အခြေအနေကိုရနိုင်ဖို့အကြံဖက်မှုကိုစန့်ကျင်ရမယ့်အချိန်ပ
ါပက်ရှဝါမှာတည်ဆုံသွားခဲ့တဲ့ကျောင်းသားတွေအတွေ့ဝန်ထမ်းချင်းထိမ့်မှတ်ဖြစ်ကရာချီကကျောင်းသူကျောင်းသားတွေမနေ့ကဖျောင်းနိုင်မီတွေထွန်းပြီးဝိပုစုတောင်းခဲ့ကြပါတယ်။တည်ဆုံးခဲ့တဲ့ကျောင်းသားတွေအတွက်ပါကစ္စတန်မှာဝန်ထမ်းချင်းအောင်မေပွဲနေ့အဖြစ်၃ရက်စတိုက်သတ်မှတ်ပြီးစုတောင်းပွဲတွေကျင်းပနေပါတယ်။ တူရကီနိုင်ငံကလည်းပါကစ္စတန်နိုင်ငံနဲ့သွေးစည်းညီညွတ်မှုကိုကြားတဲ့အနေနဲ့တိုက်ခိုက်ခံရတဲ့ကြောင်းသားတွေအတွေ့ဝါနေချင်းထိမ့်မှန်အောက်မေ့ဘွယ်ရဲ့ဖြစ်ဒီကနေ့ဗိုလ်ဒူးနေ့ကိုသတ်မှတ်လိုက်ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်အခုတော့ဒီနှစ်ပိုင်းအတွင်းမှာတရုတ်အမေရိကန်ဆက်ဆံရေးတိုးတက်ပြောင်းလဲမှုတွေရှိလာခဲ့သလားဆိုတာကိုကြည့်ကြရအောင်ပါအခုမကြာခင်ကုန်ဆုံးတော့မယ့်နှစ်အတွင်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာတိတ်ပြီးတော့ချောမွေ့ခဲ့တယ်လို့မဆိုနိုင်ပါဘူးဒေတာရင်းဩစာချဲ့ထွင်လာနေတဲ့တရုတ်နိုင်ငံရေးမူဝါဒချမှတ်မှုမှာအမေရိကန်ဘက်ကအားနည်းချက်တွေရှိခဲ့ကြောင်းသုံးသပ်သူတွေကပြောပါတယ်အမေရိကန်နိုင်ငံသားရေးဌာနသတင်းထောက် Scott Stan ရဲ့သတင်းကိုဦးတန်းလွင်ထွန်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ရတဲ့ရွေးကောက်ပွဲအရေးမှာရုပ်နိုင်ငံအနေနဲ့သူတို့စိတ်ကြိုက်ခေါင်းဆောင်တွေကိုစီစစ်ပြီးမှလူလူကမဲပေးရွေးချယ်ရမယ်ဆိုတဲ့လုံနီးလုံဟန်ကိုပြင်ဆင်ရေးညှိနှိုင်းတင်တယ်လို့အမေရိကန်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒီပြဿနာမှာပြင်ပကနေဝင်ပြီးဆွဲဖက်တာကိုလက်မခံဘူးလို့တရုတ်နိုင်ငံကပယ်ချခဲ့တာမို့အမေရိကန်အစိုးရအနေနဲ့ဘာမှမတတ်နိုင်ပဲဖြစ်ခဲ့ရပါတယ်။ဒါကို Human Rights Watch လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ညွှန်ကြားရေးမှူး Sophie Richardson ကအခုလိုဝေဖန်ပါတယ
်။ I think the US continues to be quite inconsistent.
တရုတ်နဲ့ဟောင်ကောင်မှာဖြစ်နေတဲ့လူ့အခွင့်အရေးဒီမိုကရေစီရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရဟာအခြားကမ္ဘာဒေသတွေမှာအတန်ကျဲခဲ့တဲ့လောက်အခုရင်းမှာထိထိရောက်ရောက်လုံမပေးနိုင်ခဲ့တာကိုတွေ့ရပါတယ်။တရုတ်အစိုးရနဲ့ဒီလိုရင်ဆိုင်ရတဲ့ကိစ္စမျိုးတွေမှာတဆိုင်မမတ်ဖြစ်ဖို့ကအရေးကြီးပါတယ်။
ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးမှာဆိုရင်လေဒေတာတွေမှာအလုံးသဘောတူညီတဲ့ပင်လယ်ပြင်ပိုင်နဲ့ကျင့်ထုံးဥပဒေတရားရေးဆွဲနိုင်ရေးအမေရိကန်ကတွန်းအားပေးနေခဲ့ပေမဲ့လေတရုတ်ခေါင်းဆောင်ပိုင်းကပိတ်ဆို့တားမြစ်ခဲ့ပြီးပြဿနာဖြစ်နေတဲ့နိုင်ငံတစ်ခုချင်းစီနဲ့ပဲညှိနှိုင်းဖို့ပို့ပြီးလိုလားတယ်လို့ဆိုခဲ့ပါတယ်ဒီအခြေအနေကို American Enterprise ဌာနသုတေသနအရာရှိ Michael Oslin ကအခုလိုရှင်းပြပါတယ
်to continue and
so anywhere ကိုတမင်မရှိရှိအောင်လုပ်နေတဲ့သဘောပါတကယ်တမ်းနိုင်ငံတကာစံချိန်စံနှုန်းနဲ့လုံထုံးလုံနည်းတွေကိုမလိုက်နာကျင်လို့အချိန်ဆွဲနေတဲ့မြောက်ကိုရီးယားအီရန်စတဲ့နိုင်ငံတွေလိုမျိုးပါပဲအသေးပဲမရှိအစမရှိအဆုံးမရှိညှိနှိုင်းမှုတွေနဲ့အချိန်ကုန်နေရတာပါတကယ်တမ်းသာတရုတ်နိုင်ငံအနေနဲ့ဒေတာရင်းမှာအလုံးသဘောတူတဲ့ကျင့်သုံးဥပဒေတရက်လိုလားတဲ့ဆိုရင်ဖြစ်နေတာကြားပါပြီ
ဘာပဲပြောအမေရိကန်အနေနဲ့ပြည်တွင်းမှာရှိတဲ့ကြီးမားတဲ့စားသုံးသူဈေးကွက်ကြီးကိုအသုံးချပြီးတရုတ်နိုင်ငံကိုပို့ပြီးတွန်းအားပေးတဲ့နယ်လို့အမေရိကန်အထက်လွှတ်တော်အမတ် Charlotte Brown ကပြောပါတယ
်။အမေရိကန်ဈေးကွက်နည်းပညာနဲ့တက္ကသိုလ်ပညာတွေကိုတရုတ်တွေကလိုချင်နေတာပါ။ဒါတွေကိုအသုံးပြုပြီးတရုတ်နိုင်ငံအတွင်းတကယ်တမ်းအပြောင်းလဲတွေပေါ်လာအောင်လှုပ်သွားကြရပါလိမ့်မယ်
။ဒါမှမဟုတ်အမေရိကန်အစိုးရထဲမှာတရုတ်နဲ့ပို့ပြီးထိတွေ့ဆက်ဆံမှုစိတ်ဝင်စားမှုနည်းလာတာကိုတွေ့ရတယ်လို့လည်းအထက်လွှတ်တော်အမတ် Brown ကပြောပါတယ်။
ဒီလိုမှဖြစ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကတစ်ဖက်သက်ဖြစ်နေတော့အစိုးရဘက်မှတရုတ်နိုင်ငံအရေးကိုအရှိအလေပိုင်းဒေသအရေးလောက်စိတ်ဝင်စားပဲဖြစ်နေကြတယ်
။အလားတူပဲဒီအရှိအလေပိုင်းဒေသပြဿနာကြောင့်ပဲဝါရှင်တန်အစိုးရဘက်မှအာရှဒေသအရေးကိုစိတ်ဝင်စားမှုတွေပိုလျော့နေရတာလို့ကာတိုသုတေသနဌာနရဲ့ Justin Logan ကလည်းပြောပါတယ်။
တခုဖြစ်နေတာတွေဟာအရေးကြီးတဲ့ဆိုတာကိုအရှိအာရှမဟာမိတ်တွေကပိုပြီးမြင့်တင်ဆောင်ရွက်ပေးဖို့လိုရတယ်။လောလောဆယ်မှာတော့သူတို့တွေဟာပင်လယ်ကွေ့အာရဗ်နိုင်ငံတွေလောက်ဒါမှမဟုတ်အစ္စရေးနိုင်ငံအကြောင်းချီးကပ်ပြောဆိုလာနေတဲ့ကျွမ်းကျင်သူတွေလောက်ဆွဲဆောင်နိုင်စွမ်းမရှိသေးပဲဒီရေးဟာအမေရိကန်မူဝါဒရေးရာမှာအာရုံထားတင်ပါတယ်ဆိုတာကိုတော့တိုက်တော့မပြေနိုင်ဘူးဖြစ်နေပါတယ်
။တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့တော့မှန်လုံအိမ်ဓာတ်ငွေထွက်ပေါ်စေမှုရှော့ချရေးရွေချက်မြန်မာတဲ့အစီအမံချက်တရက်ကိုသမ္မတအိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်တို့အကြားဒီနှစ်အတွင်းသဘောတူညီနိုင်ခဲ့ပါတယ်။ဒီလိုသဘောတူညီခဲ့စဉ်ကသမ္မတဥပမာကတရုတ်နိုင်ငံအနေနဲ့ကုန်သွယ်ရေးရောပင်လယ်ပြင်အရေးမှာပါအလားတူသဘောထားကြည့်မှုတွေကိုပြနိုင်လိမ့်မယ်လို့ယုံကြည်ကြောင်းတိုက်တွန်းပြောကြားခဲ့ပါတယ်။ဒေတာရင်းတည်ငြိမ်မှုကိုအင်အားဩဇာသုံးပြီးရယူတာတဲ့အပြန်အလှန်လုံခြုံမှုနဲ့ယုံကြည်တည်ဆောက်မှုတွေနဲ့အတူရယူရမှာဖြစ်ကြောင်းကိုလည်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်းပြောပြပေးခဲ့တာပါရှင်။ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့သောရရှင်တို့ကိုခရစ်စမတ်ကျိုးအဖြစ်တည်သချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းပါတယ်။Michael Babel တည်ဆိုထားတဲ့ IV Hope for Christmas ကိုခံစားနာဆင်ခြားရအောင်ပါရှင
် I'll be home for Christmas You can plan on me Please have snow and mistletoe and presents by the tree. Christmas Eve will find me where the love light gleams. I'll be home for Christmas if only in my dreams. Christmas, you can plan on me. Please have snow and mistletoe and presents by the tree. Christmas Eve will find me where the love light gleams.
Michael Bublé ရဲ့ I Be Hope for Christmas ဖြစ်ပါတယ်ရှင်။သောရရှင်များအားလုံးအတွက်တာယာချမ်းမြေ့ဖွယ် Christmas အခါသမယဖြစ်ကြပါစေရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ညနေပိုင်း Radio အစီအစဉ်ပြီးမှာတော့ VOA ရုံမြင့်တန်းကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုသားညုံကကြီးညာပေးပါမယ်။
ပါကစ္စတန်နိုင်ငံပတ်ရှဝါကျောင်းကိုတာလီဘန်တွေအင်္ဂါနေ့တုန်းကတိုက်ခိုက်မှုပေါ်မှာပါကစ္စတန်တာဝန်ရှိသူတွေဘက်ကတုံ့ပြန်ဆောင်မှုတွေစပြီးတော့လုပ်နေပါပြီ။ကလင်းငယ်132ဦးနဲ့ဝန်ထမ်း9ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပ်ပေါ်မှာတနင်္ဂနွေလုံးပူဆွေးဝမ်းနည်းမှုဖြစ်နေဒီကနေ့ကစာ300ကျပြုလုပ်မှာလည်းဖြစ်ပါတယ်။အကြမ်းဖက်သမားတွေကိုတည်တံ့ပစ်ပေးမှုဆိုင်းငံ့ထားတာကိုဝန်ကြီးချုပ်နဝစ်ရှရက်ကဒီကနေ့မှပြန်ပြီးတော့ပယ်ဖျက်လိုက်ပါတယ်။ဒီသတင်းပတ်အတွင်းမှာဖြစ်ခဲ့တဲ့ဒီစစ်တီမျိုးမှာရှိတဲ့ Chocolate Coffee ဆိုင်ကအကြမ်းဖက်မှုကိုကျူးလွန်ခဲ့တဲ့သူဖြစ်တဲ့ဒီအကြမ်းဖက်မှုရာဇဝတ်လည်းရှိတဲ့အီရန်ရဲ့နိုင်ငံပွားအစွန်းရောက်သမားဟာဘလို့ကြောင့်ဒီလိုမျိုးကြောက်စရာလိုရကိုလုံနိုင်ခဲ့တယ်ဆိုတာကိုစုံစမ်းသွားဖို့အတွက်ဩစတြေးလျဝန်ကြီးချုပ်ကကတိပေးပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အာနာရှင်ဟောင်းကင်ဂျုံအီးသေဆုံးခဲ့တဲ့3နှစ်မြောက်နှစ်ပတ်လည်နေ့ကိုမြောက်ကိုရီးယားကွန်မြူနတီခေါင်းဆောင်တွေကျင်းပကြပါတယ်။မြောက်ကိုရီးယားအစိုးရရုပ်သံတွေမှာတော့သူရဲ့ခေါင်းဆောင်ဟောင်းကင်ဂျုံအီးနဲ့ကင်ဂျုံအီးရဲ့ဖခင်ဖြစ်တဲ့ကင်ဆူရုပ်ထုရှိမှမြောက်ကိုရီးယားပြည်သူတွေတွားရောက်ပြီးတော့ပန်းစည်းချအလေးပြုတာကိုပြသနေပါတယ်။ဖိလစ်ပိုင်နိုင်ငံကသူ့ရဲ့ရေတပ်ကိုခေတ်မီအောင်လုပ်မဲ့အစီအစဉ်ကိုကြီးညာပါတယ်ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အရေးအတွက်တရုတ်နဲ့ညင်းပွားနေတဲ့နိုင်ငံတနင်္ဂနွေလည်းဖြစ်ပါတယ်ဖိလစ်ပိုင်ရေတပ်အတွက်တိုက်လေယာဉ်2ဆင်းရဟတ်ယာဉ်2ဆင်းနဲ့စစ်တမော3ဆင်းကိုဝယ်ယူမယ်ဆိုပြီးတော့ရေတပ်ဗိုလ်ချုပ်ဂျီတက်ဆက်ကဗိုလ်ထုံးနေမှာပြောတာပါသူကဒီတောင်ကိုရီးယားစပိန်နဲ့ပြင်သစ်တို့ကသူ့ရဲ့စစ်တမောတွေကိုရောင်းချဖို့အဆိုပြုတင်သွင်းပြီးတော့အင်ဒိုနီးရှားနဲ့အီတလီတို့ကရဟတ်ယာဉ်တွေကိုရောင်းချဖို့ပြသကြတယ်လို့ဆိုပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညုံကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီအထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည 9:00 နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.